မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီလက်ထက်မှာတည်ဆုံရသူမျိုးသမီး900နီးပါးရှိခဲ့တယ်လို့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကမနေ့မတ်လ10ရက်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာထုတ်ပြန်လိုက်ပါတယ်စစ်ကောင်စီအုပ်ချုပ်ကာလအတွင်းအမျိုးသမီးတွေနေထိုင်ရေးပိုကျတဲလာတယ်လို့စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားသူအမျိုးသမီးတွေကပြောပါတယ်လက်ရှိပဋိပက္ခတွေပြင်းထန်နေစေမြန်မာပြည်တွေမှာအမျိုးသမီးတွေဘလို့ရင်ဆိုင်နေရပါလဲဒီအကြောင်းရန်ကုန်ကပေးပို့လာတာကိုအခြေခံပြီးအလိမ္မာပြောပြပေးပါအောင်ခင်ဗျာ
မတ်လ10ရက်နေ့ဟာအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ဖြစ်ပါတယ်မြန်မာအနေနဲ့နိုင်ငံတွေအပေါင်းအဝင်ကမ္ဘာတဝန်းမှာဒီနေ့ကိုငြိမ်းချမ်းစွာကျင်းပနိုင်ကြပေမဲ့မြန်မာနိုင်ငံကအမျိုးသမီးတူအများစုကတော့ဆဲအုပ်ချုပ်မှုအောက်မှာဒီကနေ့ကိုလွတ်လပ်စွာကျင်းပနိုင်ခြင်းမရှိပါဘူး။အထူးသဖြင့်နိုင်ငံတော်ပဋိပက္ခဖြစ်ပေါ်နေတဲ့နေရာဒေသတွေကအမျိုးသမီးတွေဟာဒီနေ့ကိုလွတ်လပ်စွာကျင်းပနိုင်မှုမဆိုထားနဲ့အသက်ရှင်ရပ်တည်နိုင်ရေးအတွက်ယုံကန်နေကြရတာပါ။စကိုင်းတိုင်းထဲမှာလှုပ်ရှားနေတဲ့ပြည်သူ့ကာကွယ်ရေးတပ်ကအမျိုးသမီးငယ်တဦးကတော့စီရင်တင်မာနေတဲ့သခိုင်းတိုင်းတဲမှာအမျိုးသမီးတွေနေရေးထိုင်ရေးဟာပုံမကြက်တဲပြီးမလုံခြုံမှုတွေနဲ့ပိုရင်ဆိုင်ရလာတယ်လို့ပြောပါတယ
်။ဟုတ်စစ်ကောင်စီအနာတင်းကြီးနဲ့ညီမတို့အမျိုးသမီးတွေကတော့လူစုလုံးတော့ဆန်လာရတယ်။ဘာကြောင့်လဲဆိုတော့ PDOA စီစဉ်နေကိုခုန်တဲ့ချက်တစ်ချက်ရုံနေမဟုတ်ဘူးအားနည်းတဲ့လူမျိုးတွေကိုအနိုင်ကျင့်ဆော့ရတာတွေနေရာတိုင်းမှာပြည်နေတယ်။ခီးတော့တာတွေခီးတော့တာတွေကအစီအစီတော့စစ်ကောင်စီဗဒါတွေနဲ့မတွေ့အောင်ရှာဖွေနေရတယ်ညီမနေနေတော့ပြည်နေတာအဲ့ဒါပါ
အာနာသိန်းကာလမတိုင်ခင်နှစ်တွေကတော့ဒီအပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုစီစီကာကာကျင်းပနိုင်ခဲ့ပေမဲ့အာနာသိန်းမီနောက်ပိုင်းမှာတော့အခက်ခဲတွေကြားမှာပဲအကျဉ်းယုံကျင်းပခဲ့တာတွေရှိခဲ့ပါတယ်။အခုနှစ်အမျိုးသမီးတွေအတွက်စောင့်ဖို့ဖြစ်တဲ့ Embrace Equity ဆိုတဲ့ခေါင်းစဉ်နဲ့အညီအမျိုးသမီးများရာသင်ရထိုက်သောတန်းတူညီမျှတို့အခွင့်အရေးရဖို့လိုအပ်နေသလိုနေရာတိုင်းမှာတန်းတူအခွင့်အရေးတွေပေးနိုင်မှုအမျှော်လင့်နေတယ်လို့သူကအခုလိုဆက်ပြောပါတယ်။
မျိုးသမီးတွေကတော့အားလုံးကတန်းတူထားဖို့အချို့ကအချို့ကရှိရနေတယ်။အမျိုးသမီးကအောင်းတော်တူများဘူး။အဲ့လိုမျိုးလုပ်နေတာမဟုတ်ဘူး။အားလုံးရဲ့ဆိုတော့တန်းတူညီများထားဖို့ကလည်းနိုင်ငံရေးမှာဆိုရင်လည်းသူကမျိုးသမီးတွေနိုင်ငံကောင်းဆောင်ပြုလို့ရမထိုက်နိုင်ဘူး။ဆိုရင်ဒီလိုပဲပေါ့။တန်းတူညီများထားဖို့ရနိုင်ငံရေးပြင်တယ်
အမျိုးသားညီညွတ်ရေးအစိုးရကဒီကာလအတွင်းအသက်သေဆုံးရသူအမျိုးသမီး900နီးပါးရှိခဲ့တယ်လို့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေမှာထုတ်ပြန်လိုက်ပါတယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသည်စည်းရင်းတွေအရဒီကာလအတွင်းအဖမ်းခံရသူအယောက်4000ကျော်ရှိနေပါတယ်။အာဏာသိမ်းပြီးနောက်ပိုင်းဆရာနာသိမ်းမှုကိုစန့်ကျင်တဲ့အတွက်အမျိုးသမီးတွေကိုအမျိုးသားတွေနေတိုင်းဖမ်းဆီးနှိပ်စက်အကျဉ်းချထားတာတွေလုပ်ခဲ့တာပါ။စေကျော်ရေးတွေမှာဖမ်းခံရခြင်းမှာလည်းကိုရောစိတ်ပါနှိပ်စက်ခံရတာတွေရှိခဲ့တယ်လို့ပြန်လွတ်လာသူတွေကပြောပါတယ်။တချိန်တည်းမှာပဲဆရာနာသိန်းလာကိုလက်နက်ကင်စန့်ကျင်နေတဲ့ပြည်သူ့ကာကွယ်ရေးတပ်တွေမှလည်းအမျိုးသမီးတွေပါပါဝင်နေတယ်လို့တချို့လဲတော်လိုင်းရေးအတွက်အသက်ပေးခဲ့ရတာတွေရှိနေပါတယ်။အမျိုးသမီးအရေးလှုပ်ရှားနေသူတူကတော့ဒီကာလအတွင်းအမျိုးသမီးတွေအတွက်အဆိုးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့အမျိုးသမီးတွေဟာအမျိုးသားတွေထက်အသက်ပေးနဲ့ပိုနီးကပ်စွာရင်ဆိုင်လာနေရတယ်လို့ပြောပါတယ်။ဒီလိုအခြေအနေမှာတော့အမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူရပ်တည်နိုင်တာမို့သူတို့ရဲ့အခမ်းကဏ္ဍဟာပိုအရေးပါလာသလိုပိုအတိမတ်ပြုဖို့လိုအပ်တယ်လို့စစ်ဘေးသင့်ပြည်သူတွေကိုကူညီနေတဲ့အမျိုးသမီးအရေးလှုပ်ရှားသူတို့ကပြောပါတယ
်အမျိုးသမီးတွေကအမျိုးသားတွေထပ်ပို့ပြီးတော့မှပေါ့နော်အခမ်းကဏ္ဍတွေမှာဥမာဒါကအမျိုးသားတွေလောက်ရမယ်ဟာအမျိုးသမီးတွေမလောက်အောင်ဆိုရဲပေါ့နော်ဒီစတူဒီယိုတိုက်တွင်းခံရတဲ့အရာတွေအားလုံးကိုလည်းကြော်လွှားတယ်ပေါ့နော်ဒီပေါင်တွေလည်းရိုက်ချိုးပြီးတော့မှသူတို့ကိုနိုင်ကလည်းရှေ့ထွက်လာတယ်သူတို့ကိုနိုင်ကလည်းဥဆောင်ဥရဲ့ပြုနိုင်တယ်လုံနိုင်စမ်းတွေရှိလာတယ်ဟာလက်နက်ဆွဲတိုင်းနဲ့တပ်ဖွဲ့ဝင်အမျိုးသမီးတွေရှိတယ်လို့မျိုးပေါ့နော်နောက်တန်းကနေပြီးတော့မှဒီစေတဆိုင်ရာစေတသားရဲ့အနေနဲ့လည်းရှိနေတာမျိုးနောက်တစ်ခုကထောက်ဖို့ကိစ္စရက်တွေမျိုးလေးရှိနေတဲ့အပိုင်းတွေပေါ့နော်ဒါဒီအပိုင်းတွေနောက်တစ်ခုကတော့ဒီနေရာဒေသအတိအကျမှာဆိုရင်ဒီစကားစားအကျန်းဖက်သွားပြီးနောက်ပိုင်းမှာအမျိုးသမီးတွေအနေနဲ့ဒီစိတ်ဓာတ်ရခံစားမှုအပိုင်းတွေတော့ရှိခဲ့တယ်ဒီလိုမျိုးနောက်ွယ်ရနေပြီးတော့မှပြုပြင်အကြောင်းလေးထိမ့်သိမ်းရေးအပိုင်းတွေမှာဆိုရင်တော့မှအမျိုးသမီးတွေကပေါ့နော်ကြာရခံခံနာရောက်ရရက်ကနေပြီးတော့မှပါဝင်အဖြစ်ပေးနေတယ်ဆိုတဲ့အလျောက်ပေါ့နော်သူရဲ့ငွေညံ့တိမ်ပွေးမှုအလျောက်ပေါ့နော်တုံ့ပြန်နိုင်စွမ်းတွေကလည်းအရင်ကထပ်ပို့ပြီးတော့မှအကောင့်လာတဲ့အရင်ကထပ်ပို့ပြီးတော့မှလုံနိုင်စွမ်းတွေချပြနိုင်လာခဲ့တယ်ဒါကြောင့်မလို့အမျိုးသမီးရဲ့အခမ်းကဏ္ဍကအရင်ကထပ်ပို့ပြီးတော့မှနေရာတိုင်းမှာပေါ့နော်သူရဲ့အခမ်းကဏ္ဍကအကျိုးရှိနဲ့အသုံးချနိုင်တယ်လို့တော့မြင်မိပါတယ်ရှင
့်စစ်ကောင်စီဖမ်းဆီးထားတဲ့အယောက်4000ကျော်မှာတေရန်အဖြစ်ချမှတ်ခံထားရသူ12ဦးအထိရှိနေပြီးထောင်ဒဏ်တသက်တကျော်ချမှတ်ခံထားရသူလည်း15ဦးအထိရှိတယ်လို့သိရပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်များရဲ့လိမ်ပိုင်းဆိုင်ရာစော်ကားခံရသူအမျိုးသမီးဦးရေ122ဦးရှိတယ်လို့လည်းအမျိုးသားညီညွတ်ရေးအစိုးရကထုတ်ပြန်ထားပါတယ်ရှင်